Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မတ်လ17ရက်ကျန်သာမရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9.1925 30နဲ့ 9.190 တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မကွေးတိုင်းမြိုင်မြို့နယ်မှာဖမ်းဆီးသွားတဲ့သူတွေလွတ်ပေးဖို့တောင်းဆိုခဲ့တာကိုစစ်တပ်နဲ့ရဲကအင်အားသုံးဖြုတ်ခွဲခဲ့လို့တည်ဆုံမှုတွေရှိခဲ့ပါတယ်
။ဖမ်းဆီးခံ3ယောက်ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့တော့ပဲအဲ့ဒီချိန်မှာစစ်ခတ်ဖြုတ်ခွဲတယ်ပေါ့အောက်ပြည်သူတို့ကိုမျက်ရည်ပုံနေရောအတန်ကြီးကန်နေရောပြီးကြကြီးစစ်တေရောရပါကြီးတေရောစစ်ခတ်ဖြုတ်ခွဲတယ်ပေါ့ဟုတ်
နိုင်မျိုးနယ်ကုစားပြုကျောင်းသားပရဟိတအတင်းဥက္ကရာဖြစ်သူကိုအောင်လင်းဟန်ပြောတော်တာဖြစ်ပါတယ်ဒီကျောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒကုံမျိုးတင်မြောက်ပိုင်းမှာလဲဆန္ဒပြတဲ့သူတို့တေဆုံးနေတာပါဝင်နိုင်ငံတော်ကဆန္ဒပြပွဲအတွင်းထိခိုက်တိုက်စုံးမှုတွေနဲ့ဖမ်းဆီးမှုတွေအကြောင်းနောက်စစ်ကောင်စီရဲ့ဒီနေ့သတင်းလာရှင်းလင်းပွဲစတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့ကြာတော်ပရနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်ဒေါ်လာ6.8ပိတ်တာကိုဝန်ကြီးချုပ်ဖြိုမင်းသိမ့်စီကတရားမဝင်လက်ခံခဲ့တဲ့အကြောင်းဒါကိုစုံစမ်းစစ်ဆေးနေကြောင်းဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ်။မြန်မာနိုင်ငံအနေနဲ့တိုင်းပြည်ချင်းနိုင်ငံတွေနဲ့တကွနိုင်ငံတကာတိုင်ဝမ်ကိုလေးစားပေမဲ့စစ်ဖက်ကအာရုံစိုက်လှုပ်ဆောင်သွားဖို့ချမှတ်ထားတဲ့ရည်မှန်းချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ဒါပြင်သူကမီဒီယာသတင်းလွတ်လပ်ခွင့်ပေါ်လေးစားတံပိုးထားပါကြောင်းနဲ့သွေးထုတ်လှုံ့ဆော်မှုတွေရေးတဲ့သတင်းတောက်တွေကိုသာဖန်ဆီးခဲ့တာဖြစ်ကြောင်းပြောပါတယ်။တိုင်းပြည်ငြိမ်သက်အေးချမ်းသွားတဲ့အချိန်အထိအာဏာဆက်လက်ထိန်းထားမှာဖြစ်ပြီးအဲဒီနောက်မှရွေးကောက်ပွဲပြန်လည်ကျင်းပပေးပြီးအနိုင်ရပါတီကိုအာဏာဆက်ပြန်ပေးသွားမှာဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အာဏာသိမ်းတဲ့အချိန်တုန်းကတော့တစ်နှစ်အတွင်းလို့ပြောထားပေမဲ့အခုတော့ကာလအကန့်အသတ်နဲ့မပြောတော့ပါဘူး။မြန်မာနိုင်ငံတော်မှာစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲတာကြောင့်တိုက်စုံသူတွေရှိခဲ့ပါတယ်။ဒီကနေ့အကြမ်းဖက်ဖြိုခွဲခံရလို့တိုက်စုံသူတွေထဲမှာမြိုင်မြို့နယ်ကအများဆုံးဖြစ်ပြီး၈ယောက်ထက်မနည်းတိုက်စုံခဲ့တာပါ။တခြားမြို့တွေမှာတော့မြောက်တကုံမှာ1ယောက်မန္တလေးမှာ1ယောက်ပဲခူးမှာ1ယောက်စုစုပေါင်း11ယောက်ရှိခဲ့ပါတယ်။မနေ့ကဒဏ်ရာပြစ်ထန်ရပြီးဒီကနေ့မှတည်ဆုံသွားကြတဲ့မြင်းချံက1ယောက်ကလေးမျိုးက1ယောက်နဲ့ပေါင်းရင်တော့စုစုပေါင်းဒီကနေ့တည်ဆုံသူအရေအတွက်ဟာ13ယောက်ရှိခဲ့ပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံနေရပေမဲ့လည်းကချင်ပြည်နယ်မြစ်ကြီးနားမြို့ရှမ်းပြည်နယ်ဘက်မှာတောင်ကြီးနဲ့နောင်ချိုမူဆယ်စတဲ့မြို့ကြီးတွေတရင်သားဤတိုင်းမှာတဝဲမြို့မန္တလေးမိုးကုတ်မြင်းချံပုဂံပုဂိုလ်ပြည်ကြိုက်ချုံနဲ့အတူရန်ကုန်မြို့မှာလည်းတေခမ်းကျွန်းတောက်ကလာပစတဲ့မြို့ကြီးတော်မြန်ပြနဲ့ကရင်နဲ့ကယားပြည်နယ်တွေကမြို့တွေမှာလည်းစစ်အာဏာရှင်စံချိတ်ကောက်ွက်တဲ့စန္ဒပြပွဲတွေဆက်ပြီးတော့ရှိနေဆဲဖြစ်သလိုအာဏာပိုင်တွေဘက်ကလည်းအဖမ်းဆီးတွေနဲ့ပြစ်ခတ်ဖြိုခွဲတာတွေလည်းဆက်ပြီးရှိနေပါတယ်။အခုလိုအဖမ်းဆီးတွေပြစ်ခတ်ဖြိုခွဲမှုတွေလုပ်နေရတာဟာအကြမ်းဖက်မှုတွေဖြစ်ပေါ်လာလို့ဖြစ်တဲ့အကြောင်းနဲ့ဒီကနေ့အထိဖမ်းဆီးထားသူတွေပြန်လွတ်ပေးခဲ့တာ1,159ယောက်ရှိပြီဖြစ်တယ်လို့ဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်စောမင်းထွန်းကပြောပါတယ်ရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လကစစ်အာဏာသိမ်းမှုကိုစတင်နေကြတဲ့ကန့်ကွက်စန္ဒပြသူတွေပေါ့မြန်မာစစ်တပ်ကစစ်ပွဲတွေမှာတုံးတဲ့လက်နက်တွေနဲ့အင်အားအလွန်ကျုံတုံးပြီးဖြိုခွဲနှိမ်နေနေတဲ့အကြောင်းနိုင်ငံတကာလွတ်ငြိမ်ချမ်းသာခွင့်အဖွဲ့ AI ကဒီကနေ့ကြာတာရင်းနေမှာပြောလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ကြီးကလည်းအ ਨੇ ဆုံးစန္ဒပြသူ60လောက်သိဆုံးခဲ့ကြောင်းပြောထားချိန်မှာပဲအကြမ်းဖက်ဖြိုခွဲနေတဲ့ဗီဒီယို50ကျော်ကိုစစ်ဆေးကြည့်ရှုပြီးအခုလိုအတည်ပြုခဲ့တာဖြစ်ကြောင်း AI ကပြောတာပါစစ်တပ်ကတော့စန္ဒပြပွဲတွေကိုထိမ့်သိမ့်သိမ့်သိမ့်ကင်တွယ်နေတယ်လို့ပဲဆိုထားပါတယ်စစ်တပ်နဲ့ရဲဟာနေရာကောင်းရွေးပြီးတော့မှစနိုက်ပါရိုင်ဖယ်တွေအပေါ်စားတနက်တွေအတွဲလိုက်ဆွဲပစ်တဲ့ရိုင်ဖယ်တွေကိုတုံးခဲ့တယ်လို့ AI ကပြောပါတယ်ဒါပြင်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားမျိုးနွယ်အုပ်စုတွေကိုလည်းအခုလိုနှစ်ပေါင်းများစွာရရက်ဆက်ဆက်ဖြိုခွဲလာခဲ့တာဖြစ်ကြောင်းလဲလူ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားတာပါ Taha may be that Yashi Tiao Chinziye, Yamchen, Songcha Chadreza, Chilara, Mahobau, Ludaru was sent in Yazu Murego, Theta may be Sikai Nidara, a Theta Dampchet Tata Bima, Sanitaja, Tapcha Nira Chedelo, Ei Poye, Jades and Yatopia Sanya Yeta Rita, Joanni Marinaga Piovare. Akulo Tapcha Nirarigo Yatambone, Pasi Kantaya du Alongo Lupevole, Ei Puega Tansu Gavare. Yamananga Masi Anna, they move Sanjan Durepo, Janta Murigo, Shokchaji, Sitani, Nettain, Nettain Lopo, Kula Tamaka, Lonjo Ye Kansila, Bodhune, Martina Jet, Topia, Tansu Laibare.
I hope that with this statement, there will be an increasing conscience in the military
ဒီကြေညာကြကြဖက်စီထားသူအလုံးကိုမချစ်မနေလှုပ်သေးဘူးလုံးဝယေကြည်တယ်ဆိုတာကိုမြန်မာစစ်တပ်ကအတိတရားတိုးလာစေဖို့ကျွန်တော်တို့မျှော်လင့်ပါတယ်ရွေးကောက်ပွဲရလဒ်ကိုမချစ်မနေလေးစားလိုက်နာဖို့လိုအပ်တယ်လို့ပြည်ပြည်စုံမှုရှိသေးတယ်ဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်နိုင်ဖို့အခြေအနေပေးရပါလိမ့်မယ်စစ်ဖက်ရဲ့ထိန်းချုပ်မှုများပြားအောင်ပါပဲရှိနေခဲ့ Antonio Guterres ကပြောခဲ့တာပါ။တချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့သာသမီနှစ်ယောက်နဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုမနေ့ကပဲတန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်ရှင်။
အံတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9565တုံညလိုင်းဒိုမီတာ25ကီလိုဟတ်7180တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190ကီလိုဟတ်7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စတာရီညပိုင်း VOA American တန်ရဲ့ခြေတဲ့ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံမှာ2020ခုနှစ်နိုဝင်ဘာလရွေးကောက်ပွဲရလဒ်ရာဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အနေနဲ့ထင်ရှားတဲ့နိုင်ငံတကာဥပဒေကြိုးဆောင်ဖွင့်နေပေါင်းပြီးဆီယနာသိန်းကောင်စီကိုနိုင်ငံတကာမှာအရေးယူဖို့ပြင်နေပါပြီ။နိုင်ငံတကာမှာနာမည်ကြီးတဲ့ Bottra Theater ဥပဒေကြိုးဆောင်ဖွင့်နေဆက်တွေ့ပြီးမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေနဲ့မညီဘဲအာဏာသိမ်းယူထားတဲ့တရားမဝင်စစ်အုပ်စုရဲ့ပြည်သူတွေပေါ်လက်နက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအရေးယူနိုင်ဖို့ကျင်းစင်နေတဲ့အကြောင်း CRPH ကသူတို့ Facebook မှာကြေညာထားပါတယ်။ဒါအပြင်ဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ခံထားတဲ့ဆိုရကိုဒီနှစ် February တရက်ကစပြီးအာဏာသိမ်းဖယ်ရှားခဲ့တာအတွက်လည်းနိုင်ငံတကာမှာအရေးယူနိုင်ရေးအကြံပေးနိုင်ဖို့အခုလိုနိုင်ငံတကာဥပဒေကြိုးဆောင်ဖွင့်တဲ့တွဲလုံနေတာလို့ CRPH ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုနိုင်ငံတကာမှာဥပဒေကြောင်းအရမြန်မာစစ်အာဏာပိုင်တွေကိုအရေးယူနိုင်ဖို့ကြိုးပမ်းတာကအချိန်ယူရတာဖြစ်ပေမဲ့အရှိန်ဟုန်မြင့်ပြီးအင်အားအပြည့်နဲ့ကျိုးပန်းဆောင်ရွက်သွားမယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။မြန်မာရဲစစ်တပ်နဲ့ရာဇဝတ်သားတွေအပါအဝင်အခုလိုစနစ်တကျလူခွင့်ချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်နေတာကိုရင်းနိုင်ရေးအတွက်အထောက်အထားတွေကိုစုပြီးအခုလိုကျိုးပန်းနေရတာလို့လည်း CRPH ကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးအကြမ်းဖက်မှုတွေကျင်းထန်လာတာကိုအထူးစိုးရိမ်ကြီးအနီးကပ်စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုလိုက်ပါတယ်။အင်းနီချင်းမြန်မာနိုင်ငံအတွင်းကတင်းမာတဲ့အခြေအနေတွေကိုရှော့ချနိုင်အောင်ကြိုးပမ်းဖို့နဲ့ဖန်စီထိသိမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့လည်းထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောကွန်ရာခနီဆန်ဂရက်ကဒီနေ့ပြောလိုက်ပါတယ်။သူကဆက်ပြီးမြန်မာနိုင်ငံနဲ့နယ်စပ်အရှိကြီးကပ်တည်ရှိနေတဲ့အင်းနီချင်းနိုင်ငံဖြစ်တာနဲ့ထိုင်းပြည်သူတွေအနေနဲ့လည်းမြန်မာတွေနဲ့အတော်များများနီးနီးကပ်ကပ်ဆက်ဆံရေးရှိလာတာကြောင့်မြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေပေါ့အခုလိုစိုးရင်ကြီးစွာစောင့်ကြည့်နေရတာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေမြင့်တက်လာတာကြောင့်လူအသက်တွေဆုံးရှုံးနေရတာနဲ့ဒုက္ခခံစားနေရတာတွေအတွက်လည်းတခြားနိုင်ငံတွေနဲ့အတူထိုင်းနိုင်ငံအနေနဲ့အထူးစိတ်မကောင်းဖြစ်နေရတယ်လို့နိုင်ငံခြားရေးကြော်ငွရထဏီကဆက်ပြောပါတယ်။ကြော်ငွရထဏီကပဲမြန်မာနိုင်ငံထဲသက်ဆိုင်ရာဘက်အားလုံးကအထက်နိုင်ဆုံးပြော့ပြော့တင်းတောင်းနဲ့ထင်းထင်းထင်းထင်းဆောင်ရွက်ကြပြီးအကျူသဘောဆောင်ဆွေးနွေးနိုင်မဲ့လမ်းကြောင်းအားလုံးကိုတုံးကရင်းရဲစွာဖြည့်ရှင်းနိုင်ရေးကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာဆက်ရနာပင်ပြီးနိုင်ငံတည်းနေထိုင်နေတဲ့ထိုင်းလူမျိုးတွေနဲ့မြန်မာဒုက္ခသည်တွေပါထွက်ပြေးလာနေတာကြောင့်ထိုင်းနေဆက်အရာရှိတွေကျင်းစင်မှုတွေစလုံးနေကြပါပြီ။ထိုင်းနိုင်ငံတက်ခိုင်ပိုပရာမျိုးအရာရှိချုပ်စ ဆောင်ပေါင်းဖူတာဝီဝေါင်က
အမီပွင့်တီဆိုင်တန်မိဘူမန်တီ
ကျွန်တော်တို့အနေနဲ့နေဆက်ချင်းဖြစ်ဆက်နေပြီးနေဆက်တစ်ချောင်းမှာနှစ်ဖက်ထိတ်ချင်းဆိုင်ရွာပေါင်း14ခုတည်ရှိနေပါတယ်အတိတ်ကတွေ့ကြုံနေရမြန်မာနိုင်ငံသားတွေထောင်ဆောင်တွေနဲ့ချီပြီးဒီနေဆက်ကိုဖြတ်ပြေးငင်းချရကိုခုံလုံလာတာတွေ့ခဲ့ရပါတယ်ကျွန်တော်ထင်ပါတယ်အခုလည်းအလားတူဖြစ်လာဖို့မလွှဲမချောင်တာအနေထားရောက်နေပါပြီဒါကြောင့်သူတို့ကိုလက်ခံအကူအညီပေးဖို့ပြင်လဲရတာပါလို့ပြောသွားတာပါ။မနေ့ဗိုလ်သူနေတုန်းကလည်းထိုင်းအမတ်တဲ့ကြီးတဲ့နယ်မြေတိုင်မှုဒုဗိုလ်ချုပ်ကြီးဆာရွန်ချိုင်းဟင်ထောက်ကလည်း Respiratory KI ကနေဆက်ကိုသွားရောက်စစ်ဆေးခဲ့ပါတယ်။ဒီဒေသမှာလည်းခေါဟွာချန်နော့ဖရစ်စခန်းနဲ့ကျောင်းတစ်ကျောင်းပါဝင်ထွက်ပြေးလာနိုင်သူတွေကိုလက်ခံနိုင်မဲ့နေရာတွေကိုကျင်းပနေပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံရောက် Ranger ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ဖို့ရည်အစီအစဉ်ရတံပေးဖို့လူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဂျမူးမြို့မှာနေထိုင်တဲ့ Ranger Muslim ဒုက္ခသည်220လောက်ကိုမြန်မာနိုင်ငံပြန်ပို့မယ်လို့အိန္ဒိယရတံအဖွဲ့ကကြေညာချက်ထုတ်ပြီးတဲ့နောက်အခုလိုတောင်းဆိုလာတာပါ။ HW လို့တကောက်ခေါ်တဲ့လူခွင့်ရေးစောင့်ကြည့်နိုင်ငံတကာအဖွဲ့ကြီးရဲ့တောင်ဟာရှဆရာညွှန်ကြားရေးမှူးမီနာကိစ်ဂန်ဂူလီကဒီပြန်ပို့မယ်အစီအစဉ်ကြောင့်အရင်သူတို့ဖိနှိပ်ခဲ့တဲ့စေယုစုလက်ခုပ်တွေပြန်ထည့်ပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ထောက်ပြလိုက်ပါတယ်။အခုလိုအိန္ဒိယရတက်ဖွဲ့ကြီးညာချက်ကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘက်ကိုထွက်ပြေးခွလုံခဲ့တဲ့ Ranger ဒုက္ခသည်တွေကြားမှာလဲစိုးရိမ်ထင်းလန့်မှုတွေဖြစ်ပေါ်လာနေပါတယ်။ဂျမူးမျိုးကစင်ဟာရက်ကွက်မှာနေထိုင်တဲ့ Ranger ဒုက္ခသည်တွေကိုဝိုင်းဝန်းဖမ်းဆီးပြီးမြန်မာနိုင်ငံပြန်ပို့တော့မယ်လို့အိန္ဒိယရဲတွေကပြောထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့အခုလိုပြန်ပို့ခံရရင်သူတို့အတွက်အသက်အန္တရာယ်ကြီးလွန်းလာကြောင်းပြန်မပို့ဖို့အိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ Ranger ဒုက္ခသည်တွေအနေနဲ့အကျန်းဖက်ခံရမှုနဲ့ဆင်းရဲမှုတွေကြောင့်ဆယ်စုနှစ်တွေနဲ့ချီပြီးနေဆက်ကဘင်္ဂလားဒေ့ရှ်နိုင်ငံအပြင်အိန္ဒိယဘက်ကိုလည်းထွက်ပြေးခဲ့ကြရမှာပြီးခဲ့တဲ့နှစ်စီးရင်ရအိန္ဒိယမှာခေါ်လုံနေသူပေါင်း4000ခန့်ရှိပြီးဒီထဲကမှ6500ခန့်ကအခုဂျမူးမှာရှိနေတာပါမြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီဘက်ကတော့ဒီရင်းဂျာဆိုတဲ့တုံးလုံးကိုလက်မခံထားပါဘူးခင်ဗျာ
သောသောရသတင်းတွေကိုမခွန်ညိုနဲ့ကိုအမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မကွေးတိုင်းမြိုင်မြို့နယ်ဘက်ကဆန္ဒပြသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြကြပါမယ်။ဒီနေ့မတ်လ17ရက်နေ့မှာမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာငင်းညမ်းစွာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးသွားတဲ့အတွက်ပြန်လည်ပေးဖို့တောင်းဆိုသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ရှစ်ဦးတေဆုံးပြီးတော့အပြင်းထန်တရားရသူတွေလည်းရှိခဲ့ပါတယ်။အပြည့်စုံကိုတော့ကုကြော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မလ17ရက်ဒီနေ့မနေ့ပိုင်းကမြိုင်မြို့ပေါ်မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒထုတ်ဖော်ဖို့ပြင်ဆင်နေချိန်ရဲတပ်ဖွဲ့ကလူ3ဦးကိုဖမ်းဆီးသွားခဲ့တဲ့အတွက်ပြန်လွတ်ပြေးဖို့မြို့ကန်တွေကရဲစခန်းရှိမှတွားရောက်တောင်းဆိုတော့မှစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတာကြောင့်တေဆုံးတရားရခဲ့ကြတာပါ။ဒီအခြေအနေနဲ့ပတ်သက်လို့မြိုင်မြို့နယ်ကုစားပြုចောင်းသားပရာဟိတအသင်းဥက္ကဋ္ဌဖြစ်သူကိုနောင်လင်းဟန်ကဒီလိုကိုရှင်းပြပါတယ
်လက်ရှိဒီရတဲ့နောက်ကတော့ဟို9ရောက်ပြီဆုံးဟို6ရောက်ပြင်းထန်တယ်ညာအဲ့လိုကြည့်ရတယ်ဗျ3လက်တဲ့အနေထားတွေမှာဖြစ်သွားတယ်ဒီကြီးရဲ့နဲ့ပေါ့တချို့ကြလဲဒီဟိုကြီးစံထိမှန်မှုမဟုတ်ဘဲနဲ့ဟိုအကျန်းဖတ်မှုခံရတယ်ပေါ့အကျန်းဖတ်မှုခံရတယ်ဆိုတာမျိုးကသူ့ဘတ်တုတ်တွေနဲ့ရိုက်တာမျိုးလို့သူကျေးဆန်းရတာမျိုးလိုအဲဒီဆန်းတာဒီမှာဆန်းရတာပေါ့ဟုတ
်တေဆုံးသူခုနကဦးရှိတဲ့အကြောင်းအခုသတင်းရေးနေတဲ့အချိန်မှာပဲနောက်ထပ်တဦးတေဆုံးနေဆိုတဲ့ဒီပြူးချက်ထပ်ထွက်လာတာကြောင့်စုစုပေါင်းတေဆုံးသူရှိဦးရှိသွားပါတယ်ဇနပြသူတွေပေါ်အကြမ်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လည်းသူကအခုလိုဆက်ရှင်းပြပါတယ
်ဒီ၃ယောက်ကသူစကန်နဲ့ကိုခေါ်သွားတယ်အဲခေါ်သွားတဲ့အချိန်မှာဒီစတကန်ဒီလူတွေကဝိုင်းပြီးတော့ဒီစကန်ရဲ့ခြေနေသေးတယ်မှာပေါ့ဒီခါဒီကံတောင်းရောက်ပြန်လက်ပေးဖို့သူတို့အနေနဲ့ဆန္ဒပြကိုတောင်းဆိုတယ်ပေါ့ကွယ်အဲ့ဒီအချိန်မှာပြစ်ခတ်ချုပ်ခွဲတယ်ပေါ့အောက်ဒီလူတို့ကိုမျက်ရည်ပုံနေရောအာအတန်ကြီးကံနေရောပြီးကြကြီးစစ်တယ်ရောရဘာကြီးတယ်ရောပြစ်ခတ်ချုပ်ခွဲတယ်ပေါ့ဟုတ်အာဒီတိုင်းမှာပဲအကျန်းကသူတို့တောင်းဆိုတယ်ပေါ့ဒီခါဒီကံတောင်းရောက်ပြန်လက်ပေးဖို့အဲ့ဒီအချိန်မှာသူတို့ကလည်းပြစ်ခတ်ချုပ်ခွဲတယ်ပေါ့
။ဒဏ်ရာရသူ6ဦးရှိပြီးသူတို့ကိုတော့မြိုင်ဆေးရုံမှာကျန်းမာရေးဝန်ထမ်းတွေနဲ့ကုသပေးနေရတယ်လို့အများစုကရာဘာကြီးထိမှန်တာနဲ့ရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့ဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြိုင်မြို့နယ်မှာစစ်တပ်နဲ့ရဲအင်အားတိုးမြှင့်ချထားတယ်လို့ကိုနောင်လင်းဟန်ကပြောပါတယ်
။ဟ
ကောက်ကွာနေတာကိုးစီးဆင်လာတယ်ဒါကအချုပ်ကနှစ်စီးရဲ့စစ်တပ်ကချောက်စီးရဲ့ပွိုင်းကားတစ်စီးရဲ့စစ်ကားချောက်စီးဆင်တယ်လက်ပြောတယ်ဒီမှာကနေတော့ပါတယ်အဲ့အဲ့ကားလေးလာပြီးလို့ဆိုပြီးတော့မှဟိုလူစုကတော့ပြန်ခွဲထားတယ်ပေါ့ကျွန်တော်ပြန်လူပါတော့ဟုတ်ညာညို့နေမှာစစ်ကောင်စီစန့်ကျင်ရေးဖို့လူကြီးထောင်နဲ့ကြည့်ပြီးနေတိုင်းစံတော်ပြနေပြီနဲ့အကြံဖက်ဖြိုခွင်းတာပြီးခဲ့တဲ
We don't mean you name our dignity, Sana Piare to see out this song together and a put the video go to Jordan Chubas on a Pibare, good car up, go manly, Minya Bagat, Renegole, Pijamare. Manningamas on a Timbu Yabon Lee, the Lausida, T. Lamo, Sanjin, Sana Piani, Jazz, Pibido, Niana, Sianashin, Sanjin, Losha, Durigo, Lagindi, Baga, Jampa, Picamu, Jump, Go Manly, Minya Numa, Nezo.
ที่เจ้าพี่สมุกูจะจอดิงกับเสบีดอกเปียบๆไปหมดใช่ไหมครับปกติมาเสียหน้าดีมุสันจีนสันนับจ้าดูเรื่องกูสิ่งนั้นเยอะก็เนี่ยอยู่บนพี่ลูซูคอยดูที่เส้นเนี่ยแบบเจ้าเจ้าลุงเงินตัวอู้กองที่มันเดือดร้อนเรื่องกูปกติมีการกูมีกูก็ฟิวเอกูเปียบไปเลยปีที่ช่วยคนเราเนี่ยช่วยคนเนี่ยกับมาเนี่ยอยู่บนตัวเนี่ยสิ่งที่เจ้าเนี่ยแต่ที่สุดเนี่ยที่เข้ามาไอ้เนี่ยมาเป็นตัวเนี่ย ที่แต่ละเจ้าเนี่ยที่ช่างเจ้าเนี่ยที่ดูเรื่องพวกนี้เองก็คงลงไปเองมาแต่ขาดอีกเจ้าเดียวมาที่สี่เดือนเจ้าเดียวมาเองน้องดีเนี่ยแต่อีเดียวมาเองน้องดีอะไรมาป่าเลยดูเรื่องคงลงกูข้างว่าเลยว่าเจ้าตัวดีมาเย็นเจ้าเดียวข้างล่างเลยใช่ไหมส่วนเพื่อนที่มาเลยเออเนี่ยเขาจะเอาเจ้าหนุ่มมาที่เอเจ้าเดียวเดียวก็อีเดียเดียวสี่เนี่ยเราก็เดียวก็จะเราติดเชื้อเราได้ไหมอายุปอดเลยที่เชื้อ ที่มันยังมาปุ่นเท่าตัวเราไม่ใช่เด็กเพราะถ้าอันนี้จะนรกที่เราต้องยาอะไรเตรียมมาเนาะเขาเดี๋ยวที่เส้นทางว่าเราตีเยอะเดียวกับของที่ว่าของที่เนี่ยสามารถของที่จะมาเป็นเราที่จะว่าเลยสุดอ่ะเจ้าตัวเดียวเนี่ยก็จะทำมาตัวเดียวสั่งสั่งมาตัวเดียวเป็นยังไงเจ้าตัวก็ปุ่นที่จะจังจะมาพูดกันเนาะจะจังพูดกันเนาะที่เรื่องอะไรต่อมาที่ขึ้นนะตัวที่เขาสั่งมาอีกอย่างอื่นก็คือมาว่าผู้คนของเจ้าเนี่ย
ลารูมันเรื่องยุ่งยากตรงที่ว่าสิเจ้ามันเนี่ยกูน่าอีกาสัตว์เชื่อมาเว้ยแล้วตรงเสร็จแล้วเนี่ยแล้วกูเจ้ามาสิเจ้าเนี่ยเจ้าก็นับเป็นเนี่ยบีเจ้าเป็นที่เขาพูดกันเลยลูกสิเจ้ามาบอกว่าเนี่ยกูเย็นเย็นส่วนเองอ่ะเปลี่ยวไปเลยก็เลยทำมาละที่กินมาละตัวก็ว่าทับอยู่ที่เรื่องเชื่อมาเลยตัวเองมาทับอยู่เรื่องมาที่ไปที่เด็กไปมาละก็ว่าปัตมาอุจงดูสับอยู่ที่สิเจ้าเชื่อเขาพูดด้วยอันนั้นไม่เย็นเด้ปีนกว่าบ้
ဆိုင်ကအစည်းသုံးလေးစင်နဲ့နော်တစ်ဖက်ကညက်တယ်စစ်နဲ့ရင်းနဲ့ညက်ပြီးတော့ကျွန်တော်တို့ဒီတပိတ်စကြောင်ရှုပ်ခွဲတာပေါ့ဗျာအမဆိုင်ကဖမ်းဆီးခံရသူကကျွန်တော်တို့ကုလို့တဲ့တရင်အတိကျရနဲ့ဆက်ရှိဦးရှိတယ်အဲ့ဒီမှာအမျိုးသမီးနဲ့ဥပါတယ်အဲ့အမျိုးသမီးနဲ့ဥပါဒီဂျပန်ဖွဲ့ထဲမှာပါတယ်အမျိုးသမီးလေးတွေပေါ့နော်အဲတက်ကတော့နေပါသေးတယ်ပြီးတော့ခံရရတဲ့သူနဲ့
ပေမဲ့ဒေသခံတွေကတော့အဲ့လိုမျိုးမဟုတ်ပဲဥကောင်းကိုကြည်ထိမှန်တည်ဆုံးရတာလို့ပြောပါတယ်။မူကူမျိုးကတပည့်စစ်ကြောင်းကိုလည်းအကြံဖက်ပြုခွဲပြီးဖမ်းဆီးရိုက်နှက်တာရှိပါတယ်။ဒဏ်ရာသူနဲ့ဖမ်းခံရသူဘယ်လောက်ရှိသလဲဆိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။မလ၁၀ရက်မနေ့တုန်းကမန္တလေးတိုင်းမြင်းချံမြို့ဆန္ဒပြပွဲတွင်အကြံဖက်ပြုခွဲမှုကြောင့်မျက်လုံးကြည်ထိမှန်ခဲ့တဲ့ကမ္ဘောဇဗန်ဝင်တန်းကိုထူးအောင်ကျော်ကတော့ဒီကနေ့မှပဲတည်ဆုံသွားပါလေခင်ဗျာ
ကိုတော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒဂုံမျိုးတင်မြောက်ပိုင်းကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါတယ်ကျန်နာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်ဒဂုံမျိုးနယ်ကဆန္ဒပြပွဲကိုပြစ်ခတ်ဖြုတ်ခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်တည်ဆုံခဲ့တယ်လို့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
Leo, Leo, sáleme, sáleme. Suélale, suélale. Suélale. Liga, liga, liga. Liga, liga, liga. Liga, liga, liga. Liga, liga, liga. Liga, liga.
တကုံမြို့တင်မြောက်ပိုင်းမြို့နယ်35ရက်ကွက်ပင်လုံခွေအနီးဘုံမင်းအောင်လမ်းထိန်သားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတအူးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ်
။တပ်ဆံပုံစံဖြစ်တယ် 但我哋搞笑店咧，从 PPT 里走啊，走完一点嘛，就那恁大几来的钱嘛，欠他的，欠他了二八几一天啦。但咪这个进来了，不他妈的吃错歪，老爹吃吃了，跑路了。他们就那些店也掉个，都炸歪了，刚好没得别的，那天嘛不回来嘞。但就那个男朋友身体，身边比较，哎，老奶奶表哥家比较嘛，哎，老总家嘛变衰家了。电视台前头的话，如话这些礼拜拿拿住高点头都难了，搞笑话你就接拿了。
不罗不罗，我新年那时候，我拄到一个男的，我们内部那么太三那么表不熟，比较呗，拄到表那呗，但是那么太三那么表嘞，人家以前嘛表嘞，全部变的那呗。我他们家人别打呗，不啥家人别打呗，不罗别别，人家几元手表，全部六千多都漏的。
其实嘛，个人中对这样子赌啊，其实呢不得比表表拉拉吧。在中大都看到连锁工业管理一旦那上岸的一元系列过去民都批评了一闹市没有大的物批评十年内都那一元格林的物将系列吧的把他们一旦帮杀比了别对那一切嘛上岸表对的那股变送你的一切等那淘米别跑来的批评等那那车跑到马路的车个单个你的都提门抓给他批评了都把我老太子提度的物呢提开大家也都得出来系列了啊看天啊嘛过你别你的如果过年也不会掉个掉掉吧嘞？
我话噶，早起话嘞，你啊咯，阿龙这边啊，前面就是来吃饭，哦，可能他掉个掉的话，A 股开出来掉，这个肯定在那边国家肯定，对吧？还有我话对吧？你包起的包起的啊 ，C 股都哪里会这样子？包括operation都比外肯定，比较多，那那就话，那就那边差我，本来讲嘛operation都比较的，所以话，你讲我这家到 C 股保护的，知道？还有啥话？你那吃饭咯，那我包我提的，那你讲包起啊，提啥意思啊？啊，那我都都会哪里会比较白里白的。
然后你如果提开读报，老天你要心里边，当然请你家罗说一下么十八步路底下话嘞。这个你妈嘞，男女的嘛，特别票开木早，阿达送个阿对的心里话嘞。但是非话啦，这样你讲的三楼小抽烟公司阿那对面那个，阿那先我三姐你家的比对的特别票开木偏心的八位，潘子看下比的闹得送读的吧八岁喏。这个你提得送读报啊，要是是他们的心里边提八的心。
那个嘛，三那边嘞，都有的送到给人嘞，不得比了。买什么表表多了，皮包嘞，古里卡罗，那应该都玩个钱嘞。三那边不会请你讲我十千嘛嘞？人家一单跟比呢，跟人比呢，先比呢，跟钱比呢，那个没有那的球嘛，人嘞。这样啊，先三斤，都被毛三那边嘛，都被票款干下比了。反正看下阿拉的，大家也是阿里在心里吧嘞。地道比是我老表的领导，那个应该是人民币他玩嘞，怎么样？
这个呢，三那边那个没有来的球嘛，是阿那些三姐爷特别帮木头心里的路，龙永爷打破这个呢，特别飘滚开路，还是看下木，但也也是木头心开的路，特别无伤度的个说法嘞。这个呢，我们太棉麻呢是培养冬树苗特别是讲过，龙永爷打破这个呢，备受飘滚开路，阿凡是提前木心开的路，特别无伤度度个表白嘞。
本来国外的啥车来开的，那个在南路上来，现在都石油地方的工人废掉了，当年淹了地淹了，废掉那个家隔离点了，天没多高，像跑车不是，他那两辆也不能来废的，对不？但是也不要骗着看家，但是也没他废的，隔离点车把我们几辆车嘛，光跟那里上岸就捞起来了，怎么样？在那提前没去的，是吧？今年零幺零掉了，他牛到那幺，牛的明天要上岸去的，他就刚好出来点了。
特别嘛，八万在独立的摩托车的超市看过来，登记多开的路，特别嘛，八万独立的数啊嘞。格亚比呢，来个庙嘛嘞，这个呢嘛，特别是讲票款格亚木嘛，天开单人也是木的，西开台路特别刚上土个说话嘞。
这讲的苦了，明年呢，突然买农村嘛，都是嘞，那多份嘛，怎么都漏的？那苦龙啊，到底拿票款参加比较，怎样也木的西嘞？啊，苦老些呀，做娃娃那你个，第二把机会，你看下来呀，怎么都东要了西要来的不？咱们真的还个公庙来的也是嘞。
下面呢，木材庙嘛嘞，今天特别茂山那边都嘞，潘石溪的路，木材特别刚上都个说话嘞。
今朝都买一件穿特别薄，阿妈穿特别多，今朝都穿起了哎。今年呢，时间呢要来了，这些都他们那些跑不掉，都是白的。你看这路呀，这里这样子叫，他看 က
ချင်ပြည်နယ်မြစ်ကြီးနှမ်းမြို့မှာတော့တပိတ်မောက်ဆန္ဒပြသူတွေကိုလုံခြုံရေးသားဖွဲ့တွေကပိတ်ဆို့ဖမ်းဆီးနေကြောင်းလဲတပိတ်မှာပါဝင်သူတူကဆိုပါတယ်
ဒီအဝင်မှာပေါ့နော်ဝင်လာခံကြီးမှာပဲအဲကျွန်တော်တို့တွေအားလုံးပေါ့နော်ဒီနောက်ကနေစစ်ကားရောရေကားရောပေါ့နော်ပြီးတော့ဆိုင်ကယ်တွေပါအချုပ်ကားရောအကုန်လုံးလာပြီးမှကျွန်တော်တို့ကနောက်ကနေဝင်ပြီးတော့ပိုက်လာတယ်ပေါ့နော်ဆိုတော့အားလုံးကဒီခါလေးပေါ့ချစ်ချင်းဖြစ်ပြီးတော့အိမ်ထဲမှာပုံအောင်နေရတဲ့အနေထားဖြစ်ရှိသွားပါတယ်အဲ့ဒီရေးရတယ်ပေါ့နော်အဲ့ဒီပတ်ဝန်းကျင်မှာပဲသူတို့လည်းမပြောင်းကျမတို့မချက်မချင်းပဲသူတို့ကလည်းအဲ့ဒီနားမှာပဲနေနေရပေါ့တော့သူတို့ကျမတို့ချက်လာပြီဆိုရင်ထားမယ်ဆိုတဲ့အနေထားတော့ရှိတယ
်တနင်္လာရီတိုင်းထဝယ်မြို့မှာတော့ဇန္နပြသူတွေကိုရဲတပ်ဖွဲ့ကနေမိဂူဘုံနဲ့ပြစ်ခွင်းခဲ့တယ်လို့တခြားစီးကိုင်းမှုမရှိပဲတပိတ်စိတ်ကြောင်ရုတ်သိမ်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီ3ရက်နေ့တုန်းကတမတော်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ကြောင်းကြေညာပြီးကြတဲ့ကမြန်မာတနင်္ဂနွေလုံးအတိုင်းအတာနဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်မှုတွေဆက်တိုက်ဖြစ်ပွားလာနေတာပါတပိတ်မောက်ဆန္ဒပြမှုတွေတိုးလာသလိုလုံခြုံရေးတပ်ဖွဲ့တွေကနေဖြိုခွင်းမှုကလည်းပိုပြီးလှုပ်ဆောင်နေတဲ့အခြေအနေကြောင့်ဒေသုံထိခိုက်တန်ရာရရှိမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုပြီးများပြားလာနေပါတယ်ခင်ဗျာ
ဒီသတင်းတော်နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့စစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြကြပါမယ်ထိမ့်သိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမဦးဝင်းမြင့်တို့အပါအဝင်ထိပ်ပိုင်းကောင်းဆောင်တော်များကိုအောက်ရီလိုက်စားမှုနဲ့စစ်ဆင်းနေတယ်ဆိုပြီးတော့အာဏာသိမ်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်သုံးလိုက်နီးပါးကြာသတင်းစာရှင်းလင်းပွဲအတွင်းအာဏာသိမ်းရတဲ့အဓိကအကြောင်းရင်းအဖြစ်တောက်လျှောက်ပြောလာတဲ့မဲမတမာမှုဆိုင်ရာကိစ္စတွေကိုပဲအဓိကပြောသွားပါတယ်အပြည့်စုံကိုတော့အခုကြော်ကြော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုင်ငံတော်ရဲမြန်မာပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်၃ဦးတို့ပေါ်ငွေကြေးနဲ့ရွှေပိတ်သားခြင်းလိုက်တရားမဝင်လက်ခံမှုနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတည်ချက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပြီးဓမ္မရဦးဝင်းမြင့်နဲ့ဇနီးဖြစ်သူတို့ကိုလည်းစီးပွားရေးလုပ်ငန်းရှင်တို့ချုပ်စီကနေငွေကြေးရယူမှုတွေနဲ့ပတ်သက်လို့အာဂရိကော်မရှင်ကနေတဆင့်စုံစမ်းဖော်ထုတ်သွားမယ်လို့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ဒီပေါ်လာတဲ့နေ့အစောပိုင်းကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုဖမ်းဆီးခဲ့တဲ့စစ်ကောင်စီဟာလူညုံရေးရဒီပုဂ္ဂိုလ်နှစ်ဦးကိုနေအိမ်ကျေကျုပ်ချထားတယ်လို့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။အတိုင်ပင်ခံနဲ့ဝန်ကြီးချုပ်တွေဖြစ်ကြတဲ့ဒေါက်တာဇော်မြင့်မောင်ဒေါက်တာမြင့်နိုင်ပါဝင်ဒေါက်တာအေးစံတို့ကိုအာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကနေစစ်ဆေးနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်
။ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်တွေအရဒေါက်ဆန်းစုကြည်နဲ့ပတ်သက်မှုအနေထားကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိန်းမှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရာအကြောင်းကိုအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာထွက်ဆိုချက်များအရသိရှိရပါတယ်ဆက်ပြီးကျွန်တော်ပြောပါမယ်ဒေါက်တာစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောဦးချိုးမင်းသိန်းမှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာဖတ်ဆိုချက်များမှသိရှိရပါတယ်ဒေါက်ဆန်းစုကြည်အနေနဲ့လည်းအဲ့ဒီအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြလက်ခံရယူခဲ့ကြောင်းသိရှိရတဲ့အတွက်လိုအပ်သည်များဆက်လက်စုံစမ်းစစ်ဆေးနိုင်ရေးအဂရိလိုက်သားမှုတိုက်ချဲ့ရေးကော်မရှင်မှပေါ်ထုတ်စစ်ဆေးလျက်ရှိပါ
တယ်။ဒါမှမဟုတ်ဦးမြင့်နဲ့ဇနီးတော်ချိုချိုတို့ဟာစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးအကူအညီတောင်းခံမှုနဲ့လက်ခံရယူမှုတွေကိုစစ်စစ်တွေးရှိရလို့အဂရိလိုက်သားမှုတိုက်ချဲ့ရေးကော်မရှင်ကနေစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတရင်ထုတ်ပြန်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါလေ။မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့တကွနိုင်ငံတကာအတိုင်းဝိုင်းကိုလေးစားပေမဲ့စစ်ဖက်ကအာယုံဆိုင်လို့ဆောင်သွားဖို့ချမှတ်ထားတဲ့အီမန်ချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းပြောပါလေ။ယူကော့ပွဲမှာမဲအပြတ်တက်တဲ့အနေရခဲ့တဲ့အစ်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ရဲ့လူရက်ကိုလက်မခံတဲ့စံကျင်ဆန္ဒပြမှုတွေဟာနိုင်ငံအနှံ့မှာဒီကနေ့ထိရှိနေသေးပါဒီလိုဆန္ဒပြနေသူတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ပြောဆိုသွားတဲ့ဗိုလ်ချုပ်ဇော်မင်းထွန်းက
NLD ပါတီဝင်များနဲ့ NLD ပါတီထောက်ခံသူများအနေနဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစပြီးဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်အစောပိုင်းကာလမှာတော့ငြင်းချမ်းစွာဆန္ဒပြတယ်လို့ဆိုနိုင်ပေမဲ့ဖေဖော်ဝါရီလ9ရက်နေ့နဲ့9ရက်နေ့နောက်ပိုင်းမှာတော့အကြမ်းဖက်ဆူကူမှုအသွင်မြင်းမဲ့စရိုက်ဆိုင်တဲ့လူအုပ်စုအနာတီမော့အသွင်ဖြစ်ပေါ်လာခဲ့ပါတယ်အုပ်ချုပ်ရေးယာနေရပြပြားတွေကိုရည်ရွယ်ချက်နဲ့လမ်းမဆက်သွယ်မှုဝန်ဆောင်မှုလုပ်ငန်းတွေဖန်လုပ်ငန်းတွေရုံးလုပ်ငန်းတွေရပ်တန့်စီကို CDM လှုပ်ရှားမှုကိုအကြက်ကန်ချိန်ချောက် PRP မှုတွေနဲ့ဆောင်ရွက်ခဲ့ပါတယ
်ဆန္ဒပြသူတွေကိုဂျပန်နေနေတဲ့လူရက်တွေကြောင့်တည်ဆုံးသူနဲ့ဖမ်းဆီးခံရသူတွေအပါအဝင်ပျောက်ဆုံးသူတွေလည်းရှိလာပါပြီဒီဗီဒီယိုကဆန္ဒပြသူတွေကိုဂျပန်ဖြိုခွဲတာမှာ ဦးကောင်းကိုတနက်ကြီးထိပ်ပြီးတည်ဆုံးခဲ့သူမန်မြတော်တွဲခိုင်နဲ့မန္တလေးကစနပ်ပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူဖြစ်သူမတ်ကျေစင်တို့ရဲ့ဦးကောင်းကိုထိမှန်ခဲ့တဲ့တနက်ကြီးတွေဟာလူလူရင်းတပ်ဖွဲ့ဝင်တွေအုံပြုတဲ့ကြီးမဟုတ်ကြောင်းလင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းမြေပြင်နေထားမှာတော့စနပ်ပြပွဲမှာပါဝင်ခဲ့သူတွေဟာတနက်ကြီးထိပ်ပြီးတည်ဆုံးခ ကုလသမဂ္ဂအပါအဝင်အမေရိကန်ကိုစီးရင်ပေးဖို့ဣသရေလွယ်ပါကနေဒါနိုင်ငံသားဘန်မနက်ရှိထူထောင်ထားတဲ့ဒီကန်ဆန်မက်ဆန်ကုမ္ပဏီကိုဒေါ်လာ2,000,000နဲ့ငှားရမ်းခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုသွားပါတယ်စစ်ကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနိုင်ငံပိုင်းတွင်မှာပဲမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကမလေးကထုတ်ပြန်ခဲ့တဲ့သဘောထားကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ပြန်တင်ခဲ့ပါတယ်။တဆင့်ငံပြန်လည်ဖော်ပြခဲ့တဲ့အဲဒီစာထဲမှာစစ်တပ်ကဖမ်းဆီးထားတဲ့အတိုင်းမြင်ကန်နဲ့သမ္မတအပါအဝင်တခြားပုဂ္ဂိုလ်တွေကိုပြန်လွှတ်ပေးဖို့လည်းအဓိကပါဝင်နေပါတယ်။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းလိုက်တဲ့လူရက်ပေါ်ဆန့်ကျင်နေကြတဲ့လူလူကတော့တရုတ်တန်ယုံကိုအလိုမရှိကြောင်းမှတ်ချက်ပြုထားပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ် VOE ကနေခြေသာရီနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ဒီထက်ကမှအရင်ဆုံးတော့မြမအရေး30ချက်ကိုနားဆင်ရမှာပါပြည်သူများဆုံးပဲပေးတဲ့ NLD ပါတီကိုရွေးကောက်ပွဲမှာအနိုင်ရဖို့အလားအလာစိတ်သုံးပြီးလုံးဝပါနေတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဟာဆရာနာသိန်းရေးကိုထောက်ခံအားပေးရင်ဆက်လက်ရှင်သန်ဖို့ကြိုးပမ်းနေပုံကိုဦးအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
NLD ပါတီအပြတ်အသတ်နိုင်ရရှိတဲ့လွတ်တော်ကိုယ်စားလှယ်ရွေးပွဲကိုမတရားတဲ့ရွေးကောက်ပွဲအဖြစ်အများဆုံးစွပ်စွဲပစ်တင်တဲ့အဖွဲ့အစည်းနှစ်ခုဟာတက်မတော်နဲ့ကျန့်ဖို့ပါတီဖြစ်ပါတယ်ကလေးကျွဲတစ်ထည်အများဆုံးရှိတာကလည်းစစ်တပ်နဲ့ကျန့်ဖို့ပါတီပါပဲတချို့ကြီးမင်းအောင်လှိုင်ရဲ့မိသားစုကိုစစ်တပ်မှာအချမ်းသာဆုံးလို့သတ်မှတ်ကြပါတယ်ရွေးကောက်ပွဲမှာမကျေနပ်တာရှိရင်ဖြည့်ရှင်းမှုပြတ်တန်းထားတဲ့ဥပဒေတွေရှိပါတယ်လက်နဲ့အားကိုးပြီးအနာသိစရာမလိုပါဘူးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်းခြင်းလုပ်ငန်းစဉ်လက်ဆွဲပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ရွေးကောက်ပွဲနည်းဥပဒေနဲ့ဥပဒေစတာတွေရှိပါတယ်ကန့်ကွက်လွှာတင်ကြီးကြက်ငါးသိန်းကံကွက်လာပြင်ဆင်ရေးကြက်3သိန်းသုံးဖြတ်ချက်အယူခံဝင်ရေးကြက်5သိန်းရွေးကောက်ပွဲဝင်ခွင့်အာမခံငွေကြက်3သိန်းစသဖြင့်တတ်မှတ်ထားပါလေ။ချက်ဖို့ကိုယ်စလဲလောင်းဟာချမ်းသာတယ်မို့ကံကွက်တဲ့အမှုရာနဲ့ချီပြီးရွေးကောက်ပွဲကော်မရှင်ကိုတင်သွင်းထားပါလေ။စစ်ဗိုလ်ဟောင်းတီထောင်တဲ့ချက်ဖို့ပါတီတွေကလည်းချက်ဖို့ကိုထောက်ခံကြပါလေ။န
ာဝတနာဘအမိခံစစ်အစိုးရကြီးစိုးတဲ့အနည်းငယ်ကျော်ကာလမှာကလေးကျွယ်စစ်ဘုတ်တည်းတွေပေါ်ထွက်လာတယ်လို့စစ်ဘုတ်ဟောင်းထဲမှာလည်းတည်းဖြစ်သွားကြသူတွေရှိပါတယ်စစ်တပ်မှာဥပိုင်ကုမ္ပဏီနဲ့ MEC Corporation ရှိတယ်လို့စစ်မှုထမ်းဟောင်းတွေပါဝင်တဲ့ကြန့်ခန့်ရေးနဲ့ဖွံ့ဖြိုးရေးအသင်းမှာလည်းမြန်ကုန်မြင့်ဆိုတဲ့ကုမ္ပဏီအုပ်စုရှိပါတယ်လက်လီလက်ကားဈေးကွက်ကြောင်မြက်လုပ်ငန်းစိုက်ပျိုးမြေယာအခွန်အကောက်တည်ယူပို့ဆောင်ရေးစတာတွေမှာမြန်ကုန်မြင့်အုပ်စုကြီးစိုးနေပါတယ်ဗိုလ်ချုပ်အောင်တောင်းရဲ့စစ်မှုဝန်ကြီးဌာနကထုတ်ပေးတဲ့အရင်အနှီးနဲ့မြန်ကုန်မြင့်ကစီးပွားရေးလုပ်နေတာပါ1995တနှစ်တည်းမှာတင်ကြံ့ဖို့အသင်းဟာကြက်တန်းပေါင်း 36,000 ကျော်အမြတ်ငွေရရှိပါတယ်ဒါကြောင့်စေအုပ်စုထောက်ခံဘွဲတွေမှာပါဝင်သူတွေကိုကြံ့ဖို့ကငွေကြေးပေးကမ်းနိုင်တာမျိုးဖြစ်ပါတယ်ငွေရလို့နေစားလိုက်သူတွေစစ်တပ်ထောက်ခံဘွဲမှာအများဆုံးပါဝင်နေပါတယ်
ဒီအစိုးရကနေရွေးကောက်ပွဲအစိုးရအဖြစ်အသွင်ပြောင်းနေ2010မှာကျန့်ဖို့အသင်းဟာကျန့်ဖို့ပါတီဖြစ်လာပါလေ။ကျန့်ဖို့အသင်းပိုင်ဥစ္စာပစ္စည်းအားလုံးကျန့်ဖို့ပါတီလက်ထဲရောက်လာတဲ့အတွက်အချမ်းသာဆုံးနိုင်ငံရေးပါတီဖြစ်လာပါလေ။ကျန့်ဖို့ပါတီဟာစီးပွားရေးနဲ့နိုင်ငံရေးကိုဒွန်းတွဲလုပ်ကင်နေပါလေ။ကျန့်ဖို့အစိုးရလက်အောက်ခံဌာနတွေကိုကျန့်ဖို့ပါတီကပစ္စည်းငှားစားတာတွေရှိပါလေ။နိုင်ငံပိုင်ပစ္စည်းကိုကိုယ်ပိုင်လို့သဘောထားပြီးကျန့်ဖို့ပါတီကငှားစားတာကို NLD အစိုးရလက်ထက်မှာပြန်ပေးရတာမျိုးတွေရှိတာပါလေဥပမာနှစ်ပေါင်းများစွာကျန့်ဖို့ကိုမြေငှားကပေးခဲ့တဲ့သင်္ကန်းညွန်းမြို့နယ်က Music Zone ကို NLD အစိုးရကပြန်သိမ်းပါလေအစိုးရမြေပေါ်မှာစိုင်ဖွင့်ထားတဲ့လာကီတကဆိုင်ကား55ဆိုင်ဟာ1992ကတည်းကကျန့်ဖို့ကိုမြေငှားက
ကျန်25နှစ်သိန်းလာသင်ပေးရပါတယ်။တာဂီတာမျိုးနယ်ကျန်းဖို့ဥက္ကဋ္ဌဟာ2005ရွေးကောက်ပွဲမှာကျပ်သိန်း80သုံးပေမဲ့အရွေးမခံခဲ့ရပါဘူး။2021ရွေးကောက်ပွဲမှာလည်းကျန်းဖို့ပါတီဟာငွေအများဆုံးသုံးခဲ့ပါတယ်။နေပြည်တော်မှာကျန်းဖို့ပါတီကတဦးသာအနိုင်ရပေမဲ့အသုံးစရိတ်မှာအများဆုံးဖြစ်ပါတယ်။ရွေးကောက်ပွဲမှာကျန်းဖို့ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေနဲ့ကိုယ်ပိုင်ငွ လောင်းတွေဟာပါတီထောက်ပံ့ငွေ၊ကိုပိုင်ငွေနဲ့အလူငွေကိုအဓိကထားကြပါတယ်။ရွေးကောက်ပွဲဤဥပဒေမှာသိန်း100အထိ3ခွင့်ပြုတာမို့ကျန်းဖို့ကိုယ်စားလှယ်လောင်းတဦးဟာပြမ်းမြနှုန်းသိန်း80လောက်သုံးပါတယ်။ဒါပေမဲ့လူချမ်းသာတွေက NLD ကိုငွေကြေးထောက်ပံ့တဲ့ကိစ္စဟာကျန်းဖို့အတွက်မခံကြည့်မခံသာဖြစ်သွားခဲ့ပါတယ်။
နဝဒနာဖာစေစိုးရခက်ကအကွင်တူးခံစားခဲ့ရတဲ့စီးပွားရေးသမားတွေဟာ2015ရွေးကောက်ပွဲမှာ NLD ကိုငွေအားလူအားနဲ့ကူညီတာကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့စင်ကာပူအခြေစိုက်သုတေသီဒေါက်တာဂျယ်ရက်မကာသီကသုစာရမ်းမှာရေးထားပါတယ်။2010နှောင်းပိုင်းမှာ NLD ကိုချုပ်ချယ်တာတွေရုပ်သိမ်းလိုက်တဲ့အခါစီးပွားရေးသမားအုပ်စုဟာဒေါ်စုနဲ့ NLD ကိုအတီအလင်းထောက်ခံပါတယ်။တချို့ကလည်းကျန့်ဖို့ကိုရော NLD ကိုရောထောက်ပံ့ကြပါတယ်တချို့ကတော့ NLD ကိုရောစစ်ဘုံဟောင်းဦးစုတဲ့တပ်ဆာညကောတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကိုရောရံမုံငွေလူပါတယ်စီအိုစုနဲ့ပေါင်းသွင်းခဲ့ပေမဲ့ဒီမိုကရေစီကိုအစကတည်းကလိုလားလားလို့ပြောပြီးကျန့်ဖို့နဲ့အဆက်ပြတ်သူတွေလည်းရှိလာပါတယ် NLD ကိုထပ်ခွန်သူများလေလေကျန့်ဖို့နဲ့အဆက်ပြတ်သူများလေလေဆိုသလိုဖြစ်နေပါတယ်NLD ပါတီကလည်းရွေးကောက်ပွဲဝင်ချိန်ကစပြီးစစ်အုပ်စုခရိုနီတွေလှူဒါန်းတာကိုလက်ခံဖို့ဆုံးဖြတ်လိုက်တာကြောင့်ကျန့်ဖို့ပါတီဟာကြားလေလူကြိုက်နေလေဖြစ်နေပါတယ်။ဒါကြောင့်တတ်ချုပ်ကိုစစ်အာဏာသိမ်းဖို့ရွေးကောက်ပွဲပြီးကြတဲ့ကျန့်ဖို့ပါတီကတောက်လျှောက်တိုက်တွန်းနေတာဖြစ်ပါလေခင်ဗျာ
။ဝန်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့အပတ်စဉ်ချမကြီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတစ်ပတ်ချမကြီးကဏ္ဍမှာတော့ဆနပြပွဲအတွင်းပြစ်ခတ်ဒဏ်ရာကယ်ဆယ်ပြုစုရေးအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်။ဆနပြပြည်သူတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွဲတာကြောင့်တည်ကြည်စီတဲ့ဒဏ်ရာတွေရနေချိန်မှာအရေးပေါ်ကယ်ဆယ်ရှေးဥတုနာပြုစုနိုင်မှုအရေးကြီးနေပြီလို့အရေးပေါ်ကုသမှုဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်။အခုလိုအရေးပေါ်ကယ်ဆယ်ပြုစုကုသနိုင်မှုဘာတွေတည်ထားပြီးတော့ဘယ်လိုလှုပ်ဆောင်ပေးဖို့အရေးကြီးပါလဲဒီအကြောင်းကိုတော့ဆနပြပွဲထဲမှာကိုယ်တိုင်ပါဝင်ကယ်ဆယ်ပြုစုပြီးတော့ကုသပေးနေတဲ့အမည်ဖော်လိုသူအရေးပေါ်ထိခိုက်ဒဏ်ရာရအထူးကုကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရေးပေါ်လူနာကယ်ဆယ်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆနပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့ပြစ်ခတ်ဒဏ်ရာတွေအထူးသဖြင့်တော့တေစီတိုင်းနဲ့ဒီဥကောင်းနဲ့ဝမ်ပိုက်လိုဒဏ်ရာမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥတုနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာ
အဓိကတော့စပြီးတော့ emergency လုံးဝပါပေါ့အဲ့လိုမျိုး S တုံးလုံးနဲ့တွားရတာ S တုံးလုံးဆိုတော့ကျွန်တော် limited က self safety ပေါ့နော်ဒီ safe safety ရှိမှပြီးတော့မှ survivor safety ပေါ့အဲ့တုံးမျိုးရှိတယ်ဗျဆက်စည်ကြည့်တော့အဓိကတော့အရေးကြီးဆုံးကကိုယ်ကိုယ်တိုင်တော့ကြောက်ရမလို့ဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကုသမဲ့လူပါဖြစ်ဖြစ်အဲ့လူကစိတ်ရှိဖို့အရေးကြီးတယ်။စိတ်နေခန့်နေတဲ့အချိန်မှာကျွန်တော်ကကိုယ့်အတွက်စိတ်ဖြစ်လာမှဖြစ်တာဆိုတာရင်းဝင်ကြည့်ရတယ်သုံးဝင်းကျင်အောင်။အဲကိုယ်ကတော့ကြောက်လိုက်တဲ့အချိန်မှာကိုယ်ကကိုယ်တော့မှဒဏ်ရာရလူကနှစ်ယောက်ဖြစ်သွားမှဆိုတော့အဲ့လိုအခုရမယ်ဆိုရင်ကိုယ့်ကိုယ်လွတ်ရလားကိုယ်ကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုယ်ကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအရင်ဆုံးစကြည့်တယ
်။ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခိုအောင်ဖို့ရောဘလို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါဘူးအဲ့လိုမျိုးဒါမှမဟုတ်လွတ်ပြတ်တာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကဘာကိုကြောက်လဲဆိုတော့ကိုသွားကြည့်မယ့်နေရာကကိုကလူနောက်ဆွဲထုတ်မယ့်နေရာကစိတ်ရှိရလားဆိုတော့ကြည့်ရတယ်တကယ်လို့တက်တက်ကြီးပြင်းနေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရင်အဲ့ဒါပို့ပြီးတော့တယောက်တည်းပြေးတာဆိုရင်လူနောက်ပါပြီးပြေးတာပို့ပြီးတော့အနေနဲ့ဟာ ไอ้เจ้าจนเราว่าที่ดีเช่นมาโฮมไลน์เปลี่ยนในไฮยูแต่มีสวัสดิ์ทุกเจ้าเสมอพี่อะไรไม่รู้จ้าจนเราเลือดเยอะแล้วไอ้ลูกเสมอเสียลูกเลยกูว่าลูน่ารักสุดเสียตัวเลยโอเคเช่นเกี่ยวกับเมื่อที่ตัวเราบอกเนาะโอเคทุกคนรักสุดเสียตัวเลยกูพินามาเลี้ยวเลี้ยวกูว่ากูพินาเช่นเดียวกูจะลูกในลูกอ่ะแต่ใครสวัสดิ์ทุกสวัสดิ์ทุกเจ้าเช่นมาจะลูกเดียวไว้กูพี่ก็สวัสดิ์ทุกสวัสดิ์ทุกกูว่ามาน้องโตมาใช้ใช้เนี่
ပေါ့နော်ဒီစေဥဒနာပြည့်စုံဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
ဆိုပါရစေဒီတော့ကျွန်တော်နောက်ဆုံးမှကြည့်ရတယ်ဘာဖြစ်လို့လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီသားတို့ချက်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါဘာလို့အဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့သူကမလှုပ်နိုင်တဲ့လူတွေကိုအထင်းကြီးဆွဲထုတ်ရတာရိုးနဲ့လမ်းလျှောက်နေတဲ့သူကိုလမ်းဆွဲထုတ်ရတာဆိုင်ပို့ပြီးတော့ခက်ခဲတယ်အဲ့လိုအခြေအနေမျိုးမှာဆိုအဲ့နေရာမှာရှိရလူဟာလူတွေကိုအရင်တော့ဒီဘက်ကိုလွတ်တဲ့နေရာအောင်ဆွဲထုတ်ခေါ်ပြဇာတ်နဲ့လမ်းခေါ်ဒီဘက်ကိုလားဒီဘက်ကိုလားအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ stream up ပေးမှကြောအပြီးတော့အဲ့ချစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုသမရှိဘူးကျွန်တော်ကုလို့မရအောင်ဟောကျွန်တော်လုံးဝစိတ်ချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်ဒီကြီးလည်းမနေရအောင်အဲ့လိုဇုံတစ်ခုကျွန်တော်တို့ကဇုံ3ခုခွဲတာအဲ့ဇုံ3ခုတန်းမှာဒုတိယဇုံနဲ့တတိယဇုံခြားထဲမှာကျွန်တော်တို့ကခုတယ်အတေးကအနည်းဆုံးဆုံးကတော့ရက်ဆုံးပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံး
ဟုတ်ကဲ့ဟုတ်ကဲ့ရက်ဆုံးထဲမှာကျတော့ကျွန်တော်တို့ကပြည့်နေခက်နေတဲ့နေရာမျိုးနောက်တစ်ခုကရဲလို့ဆုံး
ဟုတ်ကဲ့အဝါရောင်ဆုံး
ဟုတ်ကဲ့ငါရဲလို့ဆုံးမှာကျတော့ရဲလို့ဆုံးအဆုံးနဲ့ခွင်းဆုံးခြားထဲမှာကျွန်တော်တို့က
ဟုတ်ကဲ့အသိအောင်ဆုံးနဲ့ကြားပေါ့နော်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီစိတ်ကူးရဲ့နေရာကိုရဲလို့ဆုံးခွင်းဆုံးနေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော် transport ကောင်းနေရမယ်လူလာကိုချက်ချင်းစီးရင်ပို့မယ်လို့ပြောဆိုရင် transport ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape လန်းရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနည်းအောင်ဆုံးမှာပေါ့နော်ကုညီပေးဖို့ဆက်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘလို့ဆက်ထုတ်တင်တယ်ဆိုတာရောဆရာအကြံပြုချင်တာသူသဖြင့်တော့
ဟုတ်ကဲ့
ဒီတိတ်လောက်တဲ့တန်ရာဥကောင်းနော
်
ဟုတ်ကဲ့ 1 byte တော့ဟုတ်ကဲ့အခုချုပ်နေရတာဟုတ်ကဲ့
အမှန်တော့အဲ့လိုထိရွာပြီဆိုရင်ကျွန်တော်ကအဓိကဆက်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့သူထပ်ပစ်တာမျိုးရှိတယ်တချို့တွေကပြင်ကြဘလို့ဖြစ်လဲဆိုတော့ပေရောက်တဲ့နေရာအရင်မပြေဘူးလဲဝအောင်လည်းအရင်ပြေတယ်လဲဝအောင်ပြေတဲ့အချိန်မှာဘလို့ဖြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးတယ်လားဆိုတော့လာခဲ့တဲ့အချိန်မှာလာရှဲလူကိုထပ်ပစ်တယ်အဲ့လိုမျိုးပြစ်တဲ့နေရာအုံအောင်ဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားနိုင်တယ်အဲ့လိုဖြစ်သွားနိုင်တဲ့အခြေအနေဖြစ်နေပြီဆိုရင်ကျွန်တော်တို့ကဘလို့လုပ်ရမလဲဆိုတော့ဒီလိုစထုတ်မယ်ဆိုရင်တော့ကိုယ်ကကိုလွတ်အောင်ရင်ချောင်းတာဘာလို့ကဲမဲ့လူရဲ့ဆက်ဆွေတီဖြစ်သွားလဲကိုယ်တိုင်အနေနဲ့ကင်းအောင်လုပ်မှရတယ်။ကယ်လို့ရမှာကင်းနိုင်တော့ပူကောင်းတယ်ဒါပေမဲ့ဒူနာလည်းကောင်းသေးတယ်ကယ်လို့လည်းရနိုင်လို့အချင်းဒီလိုမျိုးဆိုရင်တော့ဖြစ်နိုင်ရင်ဘေးနားလူအကူကြီးတောင်းအကုန်လုံးဝုန်းပြေးတာကတစ်ခါကျရင်လူတနည်းနာလည်းဘာလဲဆိုပူတော့ရောက်နိုင်တာရှိတယ်အဲ့ဒါမျိုးဘေးနားလူအကူကြီးတော့လိုကယ်မလဲဆိုတော့ကိုယ်ကအောက်ရှိတဲ့လူတွေစုပြီးတော့ကယ်ရမယ့်ပလန်ကိုတစ်ခါဆွဲပြီးတော့တစ်ခါကားတဲ့လူကကားတာမဟုတ်ရင်တစ်ခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်သေးတယ်ဟုတ်
ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့အတိုင်းဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကာဖို့တော့ခက်ကောင်းခက်နေတယ်ဒါပေမဲ့
ဟုတ်ကဲ့ကြည်စံတော့ကာဖို့တော့မလို့တကယ်ရောဘာဘူးလက်တို့တခြားဟာတွေကတော့ကာနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်စေချင်လဲ
ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်နဲ့မှဆွဲလို့ရတာမဟုတ်ဘူးကျွန်တော်တို့မှဆွဲမယ်ဆိုရင်နောက်ဆုံးဘာမှမရှိတော့ဘူးပစိုးနဲ့ဆွဲပြီးဒရွတ်တိုက်ဆွဲတာမျိုးလည်းလုပ်လို့ရတယ်ဒူနာကိုပစိုးပေါ်မှာတင်ပစိုးပေါ်မှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရပါတယ်ဆိုတော့ပြပတောင်ညာဘက်တော့အဲ့လိုအရှိတ်မှာတောက်တွေကိုနည်းနည်းလေးလိုက်ပြီးဆိုရင်လက်ကင်လို့ရသွားအနေထားဖြစ်သွားအဲ့ဒါချမ်းစင်ပုံမှာဖြစ်သွားလိမ့်မယ်လူနာပစိုးပေါ်တင်ပြီးဆွဲတာတို့အဝတ်စားတစ်ခုပေါ်တင်ပြီးဆွဲတာလိုက်ကစားပေါ်တင်ပြီးဆွဲတာတို့ဈာမုံရဲ့နီးစက်ရဲ့ခေါကုန်တွေပေါ်တင်ပြီးဆွဲတာတို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်ရှိတဲ့ဟာနဲ့တွေလို့ရအဲ့လိုမျိုးခုံပေါ်မှာတင်ပြီး wind တက်လိုက်တာတို့ပြီးတော့အဓိကကတော့လူနာအဲ့ဒီမှာသွေးတိအောင်နေတယ်ဘာမှလုပ်လို့ရမှာမဟုတ်ဘူးဘာလို့ဖြစ်နေခဏနေရကြားရမှာအဲ့သွေးတိအောင်လို့တော့ဘာလို့ကြတော့ရေလို့ဆိုတာရောက်ပြီဆိုတော့သွေးတိအောင်လို့ဘာလို့အဲ့ဖြစ်နေတဲ့နေရာကိုချက်စည်းရတာတို့ဒါကြောင့်လက်တီ6လောက်တိရှိဆိုရင်လက်တီ6လောက်တွေအပေါ်ပိုင်းကိုပို့ပြီးတော့တင်းတင်းလေးစီးထားတာတို့ပစ္စည်းတွေနဲ့စီးတဲ့အချိန်ကိုကြိုးမှတ်ထားတာတို့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ကြောဆရာ
ဒါကအရေးကြီးတာကျွန်တော်မှားချင်တာကရင်မတိတာပေါ့နော်ရင်မတိရဲ့တိုင်ကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးဒါကြောင့်လို့သူ့ကိုလုံမယ်ဆိုရင်ကျွန်တော်တို့က3 way dressing ဆိုတာရှိတယ်သုံးမှတ်ကိုပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ်3 sided dressing လို့လည်းခေါ်တယ်ကျွန်တော်တို့တတိပတ်လိုက်မျိုးတော့တစ်ခုနဲ့ကတ်ထားမှဆိုအဲ့နောက်ဖိပြီးလုပ်ထားမှဆိုရင်ဒီနေ့တော့3နေရာကိုကတ်ထားပြီးတော့အဲပတ်တီးချင်းပြပါသေးတယ်4တော့မှ3တော့ကိုပြီးတစ်ဖက်ကိုဖွင့်လာရတယ်ဗျဒါမှဖွင့်လာတဲ့တစ်ဖက်ကအရင်ကျင်းနေလို့လည်းမရဘူးအဲမှာလေဝင်လေထွက်လေဖြစ်နေရမှာပေါ့နော်ဒါကြောင့်အဲဖွင့်လာတဲ့ဖက်မှာသွေးတွေဘာအရင်ပိတ်နေပြန်ဖယ်ပေးရမယ် ada mana ada kerana asal tu ajaran aku tinggi, terus ni asal aku tinggi, asal aku tinggi sama. Tu aku ni aku kau api pergi nak disuruh, tapi kalau asal aku sejuk tu sejuk, ayam nama pokok aku asal ni asal aku dah sejuk, aku asal ni ada cara berapa. Tiada nampu orang macam kalau di dalam mereka tak boleh apa. Baik kalau terus ni kalau tiga hari sebenarnya, tiga ni ada macam ni orang sini ada. Mana baik kalau tiga kalau tu je muka, ayam nama tadi tu tu ni tak boleh.
ဖြစ်ပြီးတော့အာနည်းနည်းမှာအဲ့တော့တတိယဆုံးဖြစ်ပြီးတော့လို့သူရှင်းနာတာဟုတ်ဆင်းပြပါတယ်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာပတ်စံကြမ်းမာကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါတော့ဒီကြာသပတေးနေ့ညပိုင်းတနောက်ဆုံးအစီအစဉ်ဖြစ်တဲ့ဒီတိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းချီစိုက်တိုင်းသတင်းတော့တ
အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကချင်ပြည်နယ်မြို့နယ်ရှမ်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ပြီးစည်းကြောင်းထုတ်ပြန်နေဆိုတာနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ထုတ်ပြန်ချက်အပေါ်တိုင်းသားတွေကဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။ဒီမှာကနန်းဟောင်ပါရှင်။သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရဲ့တပိတ်စစ်ကြောင်းတွေဖြိုခွင်းခံရပြီးလူနှစ်ဦးကြီးထိမှန်တေဆုံးသွားခဲ့ပြီးတော့၄ဦးထပ်မံတဲ့ဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသူနှစ်ဦးကကချင်ဆွေရက်
ကျွန်တော်လည်းပိုင်းမှာမိရှုတကြိုရမှာတော့တောင်းတဲ့ချီတဲ့ပြည်သူကနာရီအခမ်းအနားမှာဝန်းရံခဲ့ကြပါတယ်။တန်ရာရရှိခဲ့သူလေးဦးထဲကဝမ်ပိုက်ကိုကြည်ထင်မှန်တဲ့ကိုမျိုးလက်အောင်ကတော့ခွဲစိတ်ကြည်ထုတ်ပေးပြီးဖြစ်ပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့မိသားစုဝင်တွေကပြောပါတယ်။မတ်လ၈ရက်နေ့မနေ့ပိုင်းကတပည့်စစ်ကြောင်းတွေလူစုလုံးမရအောင်နေရအနှံ့စစ်သားတွေရဲတပ်
ဒီမှာကြောင့်အသက်ဆက်ရှင်နှစ်အောက်လူငယ်19ဦးပြန်လည်လွတ်ပေးခဲ့ပါတယ်ချင်းပြည်နယ်တမြုပ်နယ်ရှင်းမြုပ်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရပြီးစီဘီလို့ပြည်နယ်လူတော်ကိုစာပြုတ်ကော်မတီ
CRCS ကမတ်စလာကိုယနေ့ကထုတ်ပြန်လိုက်ပါတယ်ချင်းပြည်နယ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့စည်းပြီးစီတဲ့မြို့နယ်တွေကတော့မင်းတပ်ကမ်ပလက်မတူပြီးဖလန်ထန်တလန်တွန်းဆန်တီတိန်ဟာခါမြို့တွေဖြစ်ကြပြီးချင်းပြည်နယ်တောင်ပိုင်းဘလက်ဝါမြို့နယ်တခုတာကျန်နေသေးတယ်လို့သိရပါတယ်မြို့နယ်အလိုက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေမှာလွတ်တော်ကိုဆလဲတွေယမီရဖတွေစီဒီယမ်မှာ
ပြန်လာနေကြပါတယ်အဲ့ဒီအလုပ်တမားတွေဟာမတ်လ၈ရက်နေ့ကစပြီးရခိုင်လူမှုကူညီရေးအတင်းရဲ့အကူအညီနဲ့အတုပ်လိုက်ခွဲပြီးပြန်လာနေကြတာ
ပြည်ပြည်လူပေါင်း1500ခန့်ရှိပြီးလို့ရန်ကုန်ရောက်ရခိုင်တွေကပြောပါတယ်လက်ရှိအချိန်မှာဆန္ဒပြသူတွေရဲ့စက်တိုက်ဖြစ်ပေါ်နေပြီးစစ်ရုံလုပ်ရုံတွေပိတ်ထားရတဲ့အတွက်စာဝတ်နေရေးအစီအမပြေနေတယ်လို့စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ရန်ကုန်မှာနေထိုင်ဖို့လုံခြုံရေးရမတင်တော့တဲ့အတွက်မိသားစုတွေပြန်ခေါ်လို့အခုလိုပြန်လာကြတာဖြစ်တယ်လို့ရန်ကုန်ရှိပြည်သားမျိုးနွယ်မှာန
ဒီလိုမျိုးအခြေအနေတွေကိုကြည့်ရင်တော့ဒီနေ့ကတော့ဒီအမျိုးသားစည်းရုံးကိုပြန်လာကြတယ်လို့အခုခါလဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရခိုင်ပြည်နယ်ဘက်ကိုပြန်လာနေတာဖြစ်ပါတယ်။
KNU တထုံခရိုင်ဖအံမြို့နယ်ညောင်ကုန်းရွာတက်မှာစစ်တပ်နဲ့KNU လက်အောက်ခံတပ်KNLA တို့အကြားမတ်လ9ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်တပ်ဖက်က9ဦးသေဆုံးခဲ့တယ်လို့KNU ဘက်ကပြောပါတယ်။စစ်တပ်နဲ့ချောင်းဆောင်တပ် PGF တို့ပူးပေါင်းပြီးထိုးစစ်ဆင်တာကြောင့်တိက္ခမှုတွေဖြစ်ပွားခဲ့ရတာဖြစ်ပြီးစစ်တပ်ဖက်ကထိခိုက်ကြဆုံးတာရှိပြီးတော့KNU တပ်မဟာတက်ကကိုငင်လက်ခံထားတာနဲ့ပတ်သက်ပြီးစစ်တပ်ဖက်ကပြစ်မှတ်ထားတိုက်ခိုက်လာတာလည်းဖြစ်နိုင်ကြောင်းတချို့ကသုံးသပ်ပြောဆိုနေတာတွေလည်းရှိပါတယ်။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကထုတ်ပြန်ထားတာမတွေ့ရှိရသေးတယ်လို့ဒီလဆယ် ကဆိုပါတယ
်အခုတည်လွှားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမရော်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ပြီးတမရအပါဝင်ပြည်ထောင်စုဝန်ကြီးတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်း NLD ပါတီကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မတီကနေ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်သိမ်းရေးအပါဝင်နိုင်ငံရေးညီမှန်းချက်ထုတ်ပြန်လာတဲ့အပေါ်တိုင်းသားတွေကနေဘလို့အမြင်ရှိလာပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ
်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံရေးညီမှန်းချက်၄ရက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖြစ်သိမ်းရေးနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့အချက်ဟာတိုင်းရင်းသားတွေရဲ့ယက်တီချင်းနဲ့နှီးစပ်လာပြီလို့တိုင်းရင်းသားလူမျိုးရေးစင်တာ ENAC အမှုဆောင်ဒါရိုက်တာဒေါက်တာပွင့်ညမ်းမွန်ကပြောပါတယ်
CRPH ကသူတို့ရဲ့ဥတီချက်ကိုကျွန်တော်တို့တိုင်းရင်းသားဥတီချက်နဲ့နည်းနည်းတော့နှိစက်လာပြီပေါ့နော်။နှိစက်လာပြီဆိုတာကျွန်တော်တို့ဘလို counter ဖော်မလဲ။ဘလို process ပေါ်မလဲဆိုတော့ကျွန်တော်တို့အဆင်ပြေလို့ရတာပေါ့
။ CRPH အနေနဲ့အစည်းအဝေးကိုပြက်ပြက်သားသားကြီးညာပြီးတော့ဆွေးနွေးမဲ့လုပ်ငန်းစဉ်မျိုးလုပ်တည်တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီကော်မတီဝင်ဥဖေတန်းကအခုလိုဆိုပါတယ
်။ကျွန်တော်တို့ကလက်တွေ့ကြနေရှင်နဲ့လုံးမယ်ဆိုရင်တက်တက်တာလုံးပါတိုင်းသားပါတီတွေနဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အတွေ့ကြအောင်ပေါ်နှိမ့်နိုင်ဆွေးနွေးဖို့အစီအစဉ်တစ်ခုခုကိုရှာဖတ်ပြီးလိုလိမ့်မယ်အဲဒါမှမဟုတ်ရေဘူးရဆန်နဲ့ပညာရှင်မျိုးကတော့တိတ်ပြီးတော့တိုင်းသားပါတီတွေရောတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောပါဝင်ပူးပေါင်းလာဖို့ဆိုတာကတော့နည်းနည်းစောသေးတယ်လို့ကျွန်တော်မြင်တယ်ကျောင်းသူတို့ကအစီအစဉ်ကိုကတ်ကတ်ကတ်ပြင်ညာပြီးတော့ဘလူးဘလူးဟိုလုံမယ်ဆိုတာမျိုးတိုင်းတိုင်းနဲ့ဆွေးနွေးနိုင်မယ်အဲအဲ့လိုလုံငန်းမျိုးရှာမှတ်ပြနိုင်မယ်ဆိုရင်တော့ဟောဒါသူတို့ကစမ်းပြီးတော့လုပ်ကြည့်ပြင်တာပေါ့ဗျာဟောကျွန်တော်တို့ကလည်းစောင့်ကြည့်ပါ
မယ်မြမနိုင်ငံရေးလေးလာသူဦးတန်းစိုးနိုင်ရတော့ဒီမိုကရေစီနဲ့ဖွဲ့စည်းပြည်ထောင်စုအခြေခံမူတွေကိုချမှတ်ရမှာဖြစ်တဲ့အတွက်2008ဖွဲ့စည်းပုံဖျက်သိမ်းရမယ်လို့အခုလိုတောင်းတပါတယ
်2008ဖွဲ့စည်းပုံအခြေခံမူတွေဟာဖျက်ကိုဖျက်သိမ်းရမယ်ဟာဖြစ်တယ်ဒီနောက်မှာကျွန်တော်တို့2008ဖွဲ့စည်းပုံမျိုးမတူတဲ့ဖွဲ့စည်းပုံတစ်တည်း Federal Democracy ဖွဲ့စည်းပုံတရားကိုတည်ဆောက်မှာဖြစ်ပါတယ်နောက်တစ်ခုက CRPH အနေနဲ့အစိုးရတရားဖွဲ့စည်းလိုက်ဖြစ်ပါတယ် CRPH အစိုးရဟာလူဖွဲ့စည်းအုပ်ချုပ်ပုံအခြေခံမှုတွေကိုကင်ဆယ်ထားတယ်ဘယ်လမ်းကိုသွားမယ်ဘယ်လိုတည်ဆောက်မယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံမှုတွေကအရှိဟုလိုပါတယ်ဒါမှသာလျှင်နိုင်ငံတကာကCRPH ကိုအသိမှတ်ပြုမှာပုံမူပြည်သူပြီးတော့အကောင့်လာမှာဖြစ်ပါတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်ပိုင်းကစစ်အာဏာသိမ်းပြီးနောက် NLD ပါတီကအနိုင်ရကိုယ်စားလှယ်များစုနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းထားတာဖြစ်ပြီးပိုင်းရနာပါတီတွေပိုင်းရနာလက်နက်ကိုင်တွေနဲ့တွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေပါတယ်ရှင်
ဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကချမှတ်လာမဲ့အုပ်ချုပ်ရေးဆိုင်ရာရင်းတရားတွေကိုလုံးဝလက်ခံမှာမဟုတ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့ခရိုင်တွေကပြောဆိုလိုက်ပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကတင်ဆက်ပေးထားပါတယ်
ကေမြူရာစီယုံကေအန်ယူတမ္မာနှစ်တောင်ကိုခရိုင်တမ္မာဟငါဖာပွန်ခရိုင်နဲ့တမ္မာ၆ဒူပလယာခရိုင်ကတာဝန်ရှိသူတွေကနေလက်ရှိနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေချမဲ့အုပ်ချုပ်ရေးရန်ရည်တွေကိုလက်ခံဖို့ငင်းဆန်ခဲ့တာပါကေအန်ယူတမ္မာ၆ဒူပလယာခရိုင်တွင်မူဆော်လစ်တန်ကတော့
အခုနံပါတ်၁အနေနဲ့ဒီအာနာပိတ်စောင်းကြတော့ဒါနိုင်ငံတကာလက်ခံကွက်တယ်ကျွန်တော်တို့တိုင်းပြည်ပြည်သားတွေလည်းပဲခံကွက်နေတယ်ကျွန်တော်တို့ကူတိုင်ကလည်းအဲ့လိုဒီအာနာရှင်တွေပြောပြောအာနာရှင်တွေပြောပြောကျွန်တော်တို့ကတော့ဒီဟိုကကျွန်တော်တို့အဲ့လိုအာနာရှင်စနစ်မျိုးကိုတိုက်လာတာနေကိုလည်းပြောပါဦးဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကအဲ့ဒီကိစ္စတော့ပြောပြရမရှိဘူးအာနာပိတ်နဲ့ပေါင်းစည်း
Ocho Yesi Madule, Kianu Yakayan Mirima, Lekama Mohobe, Negoshitare, Koduli, Ocho Musanipos and I Siman Sangya Dramelu Subare, Kianu Ocho Nemi Piamati Dama, Jagala Ocho Yebien, CRPA Lanyonet, Pidu Ocho Yesi Singu, Abi Tokan Yonet, Luate Ocho Yesaya Simanui, Nemi Locho Yesaya, Kesaya Dune, Pinayi Jama Yesaya Sare Wonsamulung and Rigu. လူအပ်တယ်လို့အတန်းနိုင်ဆုံးဝိုင်းဝန်းကူညီပံ့ပိုးသွားမှာဖြစ်တယ်လို့ပြောပါတယ်။ကဲယူတမတီတီခရံတွေရဲ့ထုတ်ပြန်ချက်တွေဟာကဲယူမြူရာစီယုံကဲယူပို့ရတဘောသားရည်ချက်ပေါ်အခြေခံတယ်လို့ကဲယူသူလည်းရခရံတွင်မှုဆိုလစ်တန်ကဆက်ပြောပါတယ်။ဘူဝါတော့ဒါသူကချုပ်ငုံပြီးတော့ကိုယ်နဲ့ခရံကလေးချုပ်ငုံပြီးထုတ်ပြန်ရတာဖြစ်တော့ဒီစားတွေကအသေးစိတ်အချက်လက်တွေကိုလည်းသူတို့တွေကအချိန်နဲ့တပြေ
ာဒေသအခြေအနေနဲ့ဒီဘဟုအထုတ်တဲ့ထုတ်ပြန်ချက်ကလည်းဟိုပဲဖြစ်ရှိရှိတယ်နော်နောက်ဒေသရဲ့အခြေအနေအပေါ်မှာမူတည်ပြီးတော့ထုတ်ပြန်နိုင်ပါတယ်ဆိုတာမျိုးအကြည့်ရတယ်ခင်ဗျာအဲ့ဒီပေါ်မှာကျွန်တော်တို့ဒီထုတ်ပြန်ရခြင်းဖြစ်ပါတယ်လို့
KNU ရဲ့ခရိုင်တွင်းအုပ်ချုပ်ရေးကာကွယ်ရေးနဲ့ဆရာဥပဒေစိုးမိုးရေးငကူရှိထားတဲ့ကိုတူးလီအုပ်ချုပ်ရေးစနစ်အတိုင်းစီမံဆောင်ရွက်သွားမှာဖြစ်ပြီးဘက်တရယ်ဖွဲ့စည်းပုံအခြေခံဥပဒေတည်တည်ပေါ်ပေါက်လာတဲ့အထိကြိုးပမ်းသွားမယ်လို့ KNU ခရိုင်တတိကထုတ်ပြန်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရေးတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူ2ဦးကြီးထိမှန်သေဆုံးသွားခဲ့ပြီးတော့4ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းချင်းပြည်နယ်လွတ်တော်ကိုစားပြုကော်မတီ CRCH ကထုတ်ပြန်ပါတယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ။
တော်ရရှိတွေအခုနားဆင်ကြရတာကတော့အပတ်စဉ်တန်ရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်။ VOA ကနေခြားသောပြည်နယ်ညပိုင်းနောက်ဆွမ်းရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။တော်ရရှိတွေအနေနဲ့ကျွန်တော် VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်တောင်းအောင်ဟို Facebook ကဖြစ်ဖြစ်တဆင်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဒီမနက်ငယ်တော်မှာစစ်အာဏာသိမ်းမှုကိုစတင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တည်ဆုံသူတွေရှိခဲ့ပါတယ်။ဒီနေ့တည်ဆုံသူတွေထဲမှာမြိုင်မျိုးနယ်ကအများဆုံးဖြစ်ပြီးတော့၈ယောက်ထပ်မံတည်ဆုံခဲ့ပါတယ်။တခြားမျိုးနယ်တွေမှာတော့မြောက်တကူမှာ၁ယောက်၊မန္တလေးမှာ၁ယောက်၊ပဲခူးမှာ၁ယောက်၊စုစုပေါင်း၁၁ယောက်ရှိခဲ့ပါတယ်။မနေ့ကဒဏ်ရာအပြင်းထန်ရပြီးဒီနေ့မှတည်ဆုံသွားကြတဲ့မြညာက၁ယောက်ကလေးမျိုးက၁ယောက်တို့နဲ့ပေါင်းရင်တော့စုစုပေါင်းဒီနေ့ဒီဆုံးသူအရေးတွက်ဟာ73ယောက်ထိရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်နဲ့တိုက်ပွဲကြီးကြပ်ဖြစ်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကိုကျန်းဖတ်အုပ်စုအဖြစ်သတ်မှတ်ထားတာကနေဒီကနေ့မှပဲအာဏာသိမ်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကပယ်ဖျက်လိုက်ပါတယ်။မြန်မာစစ်ကောင်စီဘက်ကထုတ်ပြန်ကြဟာအပြည်သဘောဆောင်တဲ့အတွက်သူတို့အနေနဲ့ကြိုးဆိုတယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။ဒါပေမဲ့လည်းသူတို့အဖွဲ့အနေနဲ့နိုင်ငံရေးရည်တည်ချက်တွေပြောင်းမသွားသလိုမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူတူရည်တည်သွားမယ်လို့လည်းအေအေပြောခွင့်ရက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေဆက်မှာတိုက်ပွဲတွေဖြစ်လာရင်အရေးပေါ်အကူအညီတွေပေးနိုင်ဖို့နေရာတွေကိုထိုင်းနိုင်ငံဘက်ကစီစဉ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်။တက်ခရိုင်နဲ့ကန်စနာဘူကြီးခရိုင်တွေမှာအရေးပေါ်အကူအညီတွေပေးဖို့ပြင်ဆင်နေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေပြောကြားချက်ကိုကူးကားပြီးတော့ဖော်ပြနေတာဖြစ်ပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအကြီးအကျယ်ပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှုက Masumon Chibido, Engineer Garo, Jugil Pipare. View American, Tanya, Jalabrini, Yavani, Mavada, Susan Negunya, Kunaigani, Senai, Linometer, Sakuna Sanga, Donzan, and Line Lamita, Diakuza, Rugani, Danlum Bigger, Pipare. View Ego, Nasenet, Tole, Jesu de Mare, Torasini, Anu, Bacon, Lonjo, Nanyavazikna, Geno Yanaima.
This program has come to you from the Voice of America.